Venezuela သမ္မတ Nicolas Maduro ကိုသူနှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှာတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်း Venezuela နိုင်ငံဆိုင်ရာ American အထူးတန်တမန် Elliot Abrams ကပြောကြားလိုက်ပါတယ်။ Maduro မှာ Russia နဲ့ Cuba ကမိတ်ဆွေတွေရှိနေတယ်လို့ American နိုင်ငံကြီးဌာနမှာအထူးတန်တမန် Abrams ကကြက်သပရင်းတွေကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သူ့ကိုနိုင်ငံရေးခုံလုံခွင့်ပေးမယ်လို့ကမ်းလှမ်းခဲ့တဲ့တခြားနိုင်ငံအများအပြားလည်းရှိနေပါတယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်ထုတ်ပြီးတော့မပြောပါဘူး။Venezuela နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ရွေးဆိုဖို့အတွက်လုပ်ရမယ်ဖွဲ့စည်းပုံညီလာခံအဖွဲ့ဝင်တချို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကို American ပြည်ထောင်စုကနေပြန်ပြီးရုပ်သိမ်းကြောင်းနဲ့ချိန်ညားခဲ့ပါတယ်2018ကသမ္မတ Maduro ကျင်းပပေးခဲ့တဲ့ရွေးကောက်ပွဲဟာသူတင်ကျင်တဲ့အမတ်ကိုတင်လို့ရအောင်ဖန်တီးထားတာဖြစ်ကြောင်းအတိုက်ခံတွင်တဲ့ Venezuela နိုင်ငံသားအများအပြားကပြောပါတယ်တစ်ချိန်တည်းမှာပဲသူ့ကိုယ်သူယာယီသမ္မတအဖြစ်ချိန်ညားထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido ရဲ့ပန်ကြားချက်အရAmerican ဘက်ကစားနပ်ရိက္ခာတွေဆေးပစ္စည်းနဲ့တခြားလူသားချင်းစားနပ်မှုဆိုင်ရာအထောက်အကူပစ္စည်းတွေကို Venezuela နိုင်ငံနဲ့ပေးပို့ဖို့အတွက်လုပ်နေပြီလို့လည်း American နိုင်ငံကြီးဌာနကပြောပါတယ်။ဒါအပြင်အထောက်အကူပစ္စည်းတွေပေးပို့တာကိုခွင့်ပြုဖို့လည်း Venezuela လုံခြုံရေးတပ်တွေကိုတောင်းဆိုခဲ့ပါတယ်။သမ္မတ Maduro ကကိုလံဘီယာနဲ့ Venezuela ကိုဖျက်တဲ့တံတားမှာအထောက်အကူပစ္စည်းတွေဝင်လာလို့မရအောင်တားဆီးဖို့အတွက်စစ်တပ်ကိုအမိန့်ပေးထားတယ်လို့ကြီးမားတဲ့တင့်ကားတစ်စင်းနဲ့ကုန်ပစ္စည်းတင်ပို့တဲ့ကွန်တိန်နာကြီးနှစ်ခုကိုတံတားလယ်မှာချထားပြီးပစ္စည်းတွေပို့လို့မရအောင်ပိတ်ဆို့ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ Venezuela ကိုစီးအယဝင်ရောက်မှုဟာရွေးချယ်စရာတစ်ခုဖြစ်နေပြောကြားထားတာပါ။